တော်တာရှင်များရှင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးပါဝင်တဲ့သူတွေအားလုံးနဲ့ကြားနာပွဲတရကျင်းပဖို့အမျိုးသားလွတ်တော်ဥက္ကဋ္ဌကမနေ့ရက်ကဖိတ်ခေါ်ခဲ့တာဟာအပြုသဘောဆောင်တဲ့လုပ်ရဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေကတညီတညွတ်ထဲပြောဆိုကြပါတယ်။တချိန်ခဲမှာပဲအမျိုးသားပညာရေးပြုပြင်ပြောင်းလဲမှုကွန်ရက် NNER ကလည်းဒီအစည်းအဝေးကိုတက်ရောက်မယ်လို့အတည်ပြုပြောဆိုပါတယ်။အပြည့်စုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ။
မြန်မာပြည်ရဲ့ဥပဒေကျမ်းကိုကြားနာဖို့မတ်လ9ရက်နေ့ကနေ15ရက်နေ့ထိဆဲကြမြန်မာလွတ်တော်မှာကြားနာပွဲကျင်းပမှာဖြစ်တယ်လို့မြန်မာလွတ်တော်ဥက္ကဋ္ဌကမနေ့ကကြေညာခဲ့တာပါဒီကြားနာပွဲမှာပါဝင်တဲ့အစုအဖွဲ့ကိုယ်စားလှယ်တွေတော်တော်များများကိုဖိတ်ခေါ်ထားတာဖြစ်တဲ့အတွက်ကြံပြတ်မှုရှိပြီးတော့အပြုသဘောဆောင်တဲ့အနေအထားကိုရှေ့ရှုနိုင်တယ်လို့မြန်မာလွတ်တော်ကိုယ်စားလှယ်တို့ကသုံးသပ်ပါတယ်ရခိုင်မြန်မာပါတီရဲ့မြန်မာလွတ်တော်ကိုယ်စားလှယ်ဦးကျော်ကတော့အားလုံးပါဝင်ဆွေးနွေးခွင့်ရတဲ့အတွက်ရလတ်ကောင်းတွေမျှော်လင့်နေတဲ့အကြောင်း VOA မြန်မာပိုင်းကိုခုလိုပြောပါတယ
်ဟိုပို့ပြီးတော့ကကျွန်တော်ထင်ပါတယ်ဒီအဲ့ဒီဒီခုရဖို့တဲ့အများကိုစားကြည့်တော့ကဝိုင်းဝိုင်းပြီးတော့ရှင်းနေတော့ကဒီကိုရှင်းနေတဲ့ပို့ပြီးတော့ကောင်းတယ်အလားလားရှိနေပါလိမ့
်ဒီကမျိုးပါတီရဲ့ဘိုးကော်မတီဝင်တူးလည်းဖြစ်အမြဲတမ်းတော့ကိုစားတဲ့တူးလည်းဖြစ်တဲ့ဦးလာဆွေကတော့ဆေးရကြကျင်းပမဲ့ဂျာနာပွဲနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုခုလိုဖွင့်ဟပါတယ်
ပြာရေးဥပဒေဆိုတာအရေးကြီးတဲ့ဥပဒေတစ်ခုဖြစ်တယ်အဲ့ဒါကြောင့်မလို့သူတို့လူကျင်တာကိုဘာလဲဆိုတာကိုအရင်ကျွန်တော်တို့က analyze လုပ်ရမယ်သူတို့လူကျင်တာဒါဖြစ်ဖြစ်ရတဲ့ဟာဆိုရင်ကျွန်တော်တို့ကစွန့်ပြုတ်ပေးဖို့လို့ကြီးနိုင်ထားပြီးသားဖြစ်ပါတယ်အဲ့တစ်ချက်ချင်းကိုကျွန်တော်တို့ကပြန်သုံးသပ်ပြီးတော့အကုန်လုံးဒါခွင့်ပြုတင်နေဆိုရင်လည်းကျွန်တော်တို့အကုန်လုံးခွင့်ပြုပေးလိုက်မှာဖြစ်ပါတယ်အဲ့ဒါလေးကိုနည်းနည်းလေးလူတို့ကိုလျှော့လေးလုပ်ပြီးတော့ကြီးနိုင်နိုင်လေးငဖယ်ရိုးလေးတိုးပြီးတော့လုပ်လို့ရမယ်ဆိုရင်လည်းအဲ့လိုလေးငဖယ်ရိုးလေးတိုးလို့ရမလားလို့သူတို့ကမေးပြီးတော့လုပ်မှာဖြစ်ပါတယ်ဒါပေမဲ့သူတို့ကဒါဘူးဆိုဖြူမသိဘူးဆိုတဲ့ပုံစံလုပ်ရင်တော့အဲနည်းနည်းတော့ခက်လိမ့်မယ်
။ဒီချိန်ထဲမှာပဲအမျိုးသားပညာရေးဥပဒေကိုပြန်ပြင်ဖို့လှုပ်ရှားမှုတွေမှာပါဝင်တဲ့အမျိုးသားပညာရေးပြည်ပြောင်းလဲမှုကွန်ရက် NNIA ကလည်းဒီကျမ်းစာပွဲကိုတက်ရောက်ဖို့ရှိတဲ့အကြောင်း NNIA ရဲ့ခေါင်းဆောင်ဝန်မှာပါဝင်တဲ့ဒေါက်တူမာက VOA ကိုပြောပါတယ်
။ဒီမတ်လ9ရက်နေ့ကနေ15ရက်နေ့ထိဒီကျမ်းစာစစ်ဆေးတဲ့အစီအစဉ်တွေ့တာပေါ့နော်။ဟုတ်တွေ့တဲ့အခါကျတော့ဟိုတော့ဒီကျွန်တော်တို့လွတ်တော်သမိုင်းမှာတော့ဒါပထမဦးဆုံးလေ။ဟိုအစီအစဉ်အများဆုံးလည်းဒီ public hearing လုပ်တဲ့အစီအစဉ်တွေ့လိုက်ရတော့ဗောနော်ဟို MNN ဩရဲ့ဒါပေဒါဘာကြောင့်ဒီလိုလောရဲ့ဟာလဲဆိုတဲ့ဟာလဲကျွန်တော်တို့နည်းနည်းတော့ဟိုတွေးကြရတော့ဖြစ်တာဗောနော်အဲ့တွေ့ကျွန်တော်တို့ NNN ရအနေနဲ့ကျွန်တော်တွေတော့ဒီဟို global ဖြစ်ဖြစ်ကျွန်တော်တို့ဒီလွတ်တော်မှာကျွန်တော်တို့လူဝင်ဆိုင်ကနေသဘောတူလိုက်တဲ့ဒီမျိုးသားဥပဒေကိုပြင်ဆင်တဲ့ဒီကြားတော့ဗောနော်ဆွေးနွေးဖို့တော့ကျွန်တော်တို့ဟိုဆွေးနွေးဖို့သွားပါမယ်ဆိုတော့ဟိုဘုံဒီချက်ရှိရတဲ့ကျွန်တော်တို့သွားပါမယ်ပါရတဲ့လိုအပ်တဲ့ပြင်ဆင်မှုတွေကိုလည်းကျွန်တော်တို့လုပ်ပြီးတော့သွားပါမယ်ပေါ့ဆင်ဟောင်းဟဲ့ဒီလိုဆိုကျွန်တော်တို့ NNI အနေနဲ့တော့လက်ခံပါတယ်ဆင်ဟောင်
းကျွန်တော်တို့ဘက်က28ရက်နေ့မှာအမျိုးသားပြည်ညာဥပဒေကိုပြန်ပြင်တဲ့ဒီဥပဒေကျမ်းကိုလွတ်တော်ဘက်ကအကောင့်ထဲပေါ်ပေးဖို့တောင်းဆိုထားတာကိုတွေ့ရပါတယ်ဒါဆိုဒီကျမ်းစာပွဲက15ရက်နေ့မှာပြီးမှာဆိုတော့ကျောင်းသားတွေတပိတ်စစ်ကျောင်းတွေရဲ့အခြေအနေကဘယ်လိုရှိလာနိုင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်းအရင်ပုံမှာစွန့်ရင်ပါတယ်ဆင်ဘာလို့လဲဆိုတော့ဒီကျောင်းသားတွေကဒီ28တော့အလုံးကလည်းဒီ၄ရက်ပုံမှာပဲဟိုစိုးရင်စိုးရင်မကင်းဖြစ်ပြီးမေးလာတာတော့တွေ့တာပေါ့နော်အဲ့တော့ကျမတို့ကလည်းစိုးရင်လည်းဒါကြောင့်ဒီကျမတို့မှန်းဆထားတဲ့ရက်တော့ဒီလွတ်တော်ကြားနာတဲ့အစီအစဉ်ကအဲနောက်ကျနေတာကိုတွေ့ရတယ်ပေါ့နော
်လေးဝန်းနိုင်ဆွေးနွေးပွဲပြီးထွက်ပေါ်လာတဲ့ပညာရေးဥပဒေကျမ်းအသစ်ကိုပြည်တော်စုလွတ်တော်ယုံကအမြဲတမ်းလွတ်တော်မှာစတင်ဆွေးနွေးဖို့အတွက်ဒီလ20ရက်နေ့တုန်းကပို့လာတာကြောင့်အမြဲတမ်းလွတ်တော်ဥက္ကဋ္ဌကဒီဥပဒေပေါ်မှာကြေကြေပြင်းပြင်းဆွေးနွေးနေအောင်ကြားနာပွဲကျင်းပဖို့စီစဉ်တာလို့ဆိုပါတယ်လက်ရှိချိန်မှာတော့ဆန္ဒထုတ်ဖော်နေတဲ့တပိတ်စစ်ကြောင်းတွေကိုကူညီနေတဲ့ပြည်သူတွေရပ်ဖက်လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေမြို့သားပညာရေးပြည်ပြောင်းလဲမှုကွန်ရက် NNIA ဒီမိုကရေစီပညာရေးဥဆောင်လှုပ်ရှားမှုကော်မတီကပါဝင်သူတွေနဲ့ကြားနာပွဲတက်ဖို့မြို့သားလွှတ်တော်ကိုဆက်သွယ်ဖို့လည်းကြေညာထားတာဖြစ်ပါတယ်ခင်ဗျ